COVID-19 ကာကွယ်ဆေးအပေါ်လူတွေယုံကြည်မှုရှိစေဖို့သူတို့ကိုယ်တိုင်ကာကွယ်ဆေးအထူးခံဖို့အစဉ်အသင့်ဖြစ်နေပြီလို့ American သမ္မတဟောင်းတွေကပြောပါတယ်။သမ္မတဟောင်း Barack Obama, George W. Bush နဲ့ Bill Clinton တို့ကသူတို့ကာကွယ်ဆေးထိုးနေတဲ့ပုံတွေကိုအများပြည်သူတွေ့မြင်ကြည့်ရှုနိုင်ဖို့ဗီဒီယိုအရိုက်ခံမယ်လို့လည်းပြောပါတယ်။ကုသရေးကကျွမ်းကျင်ပညာရှင် Dr. Anthony Fauci က COVID-19 ကာကွယ်ဆေးကိုအတည်ပြုပေးပြီဆိုရင်သူကိုယ်တိုင်ဆီရိုကမှာဖြစ်ကြောင်းသမ္မတဟောင်းဘရက်အိုဘားမားက Sirius XM Radio နဲ့ interview မှာပြောပါတယ်။ဒီကာကွယ်ဆေးတွေကဘေးအန္တရာယ်ကင်းတဲ့ COVID ရောဂါကိုခုခံနိုင်တယ်လို့ဒေါက်တာ Fauci ကပြောတာနဲ့ကျွန်တော်ကဆေးထိုးခံမှာပါလို့သမ္မတဟောင်းအိုဘားမားကပြောပါတယ်။သူဆေးထိုးခံနေတဲ့ပုံတွေကို TV ရုပ်သံကနေထုတ်လွှင့်တာဖြစ်ဖြစ်ရုပ်ရှင်ရယူတာပဲဖြစ်ဖြစ်ခွင့်ပြုမှာဖြစ်ပြီးဒါမှသူကိုယ်တိုင်သိပ္ပံပညာရပ်ကိုယုံကြည်တဲ့ဆိုရာကိုလူတွေပြင်ကြရမှာလို့လည်းအိုဘားမားကပြောပါတယ်။သမ္မတဟောင်း George W. Bush ကလည်းကာကွယ်ဆေးအပေါ်လူတွေယုံကြည်လာအောင်အကူအညီပေးချင်နေတယ်လို့သူ့ရဲ့ဝန်ထမ်းတဦးဖြစ်တဲ့ Freddie Ford က CNN သတင်းဌာနကိုပြောပါတယ်။ပထမဆုံးအနေနဲ့ကာကွယ်ဆေးကအနေရကင်းတယ်ဆိုရင်ကုစားပေးထိုးနှံပေးရမယ့်လူတွေကိုထိုးပေးရမှာဖြစ်ပြီးအဲ့ဒီနောက်မှာသမ္မတ Bush ကိုယ်တိုင်ဆေးထိုးခံမှာဖြစ်တယ်လို့ဆေးထိုးနေတာကိုလည်းကြည်ကြည်နူးနူးဗီဒီယိုရိုက်ခံမှာလို့ Ford ကပြောပါတယ်။သမ္မတဟောင်း Bill Clinton ကလည်းရုပ်သံကားတွေတစ်စင်းအများပြည်သူရှေ့မောက်မှာကာကွယ်ဆေးအထူးခံဖို့ဆန္ဒရှိတယ်လို့သူ့ရဲ့ပြန်ကြားရေးအရာရှိ Angel Orena ကပြောပါတယ်။ Pfizer BioNTech ဆေးကုမ္ပဏီအပြင် Moderna ဆေးကုမ္ပဏီနဲ့အမျိုးသားကျန်းမာရေးသိပ္ပံတို့ပူးတွဲဆန္ဒထားတဲ့ကာကွယ်ဆေးတွေကိုသက်ဆိုင်ရာအာဏာပိုင်တွေကမကြခင်မှာအတည်ပြုပေးလိမ့်မယ်လို့မျှော်မှန်းထားကြပါတယ်။ American ပြည်ထောင်စုမှာနောက်နှစ် February လောက်ကုန်လောက်မှာလူသန်းတရာကိုကာကွယ်ဆေးထိုးပြီးဖြစ်ဖို့ခန့်မှန်းထားတယ်လို့သိပ္ပံနယ်ပယ်ကထိပ်တန်းအရာရှိတဦးကပုံတုံးနေကပြောပါတယ်ခင်ဗျ။